မင်္ဂလာပါရှင်ပြည်ဝအမေရိကန်တန်ရဲ့2019ခုနှစ်မတ်လ28ရက်ကြာသပတေးနေ့ညနေ6နာရီကနေ9နာရီထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9ဒိုမီတာ18 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့မချန်သေးရင်ကပဲဗီနီဇွဲလားနိုင်ငံကိုရောက်လာတဲ့ရုရှားစစ်ဘက်ကလူတွေပြန်ထွက်သွားကြဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာရွေးကောက်ပွဲမှာစစ်တပ်နဲ့နှိစက်တဲ့နိုင်ငံရေးပါတီကထောက်ခံမဲ့အများစုရတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မမျှသစင်အောင်နဲ့တူကြေညာပြေးသွားမှာပ
ါဆက်လက်နားဆင်ရမယ့်သတင်းပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းအဖွဲ့တိုင်းရင်းသားလက်နက်ကိုင်ချင်းချင်းတိုက်ပွဲဖြစ်နေသလိုရှမ်းပြည်မြောက်ပိုင်းအဖွဲ့နဲ့အစိုးရတပ်နဲ့တိုက်ပွဲဖြစ်ရမှာလဲအစိုးရတပ်ကလေကြောင်းကနေပါတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်
အစီအစဉ်နဲ့ကျွန်တော်တို့အဖွဲ့နဲ့စိုက်နေတာစိုက်ပွဲကကျေပြန့်လာတော့ဒါမှမဟုတ်ဖြစ်တဲ့ဒီနေ့တော့အဆက်မတော်အောင်လေနဲ့လာတိုက်တယ
် SSPP ရဲ့ပြောခွင့်ရသူပြောသွားတာဖြစ်ပါတယ်နိုင်ငံတကာသတင်းတွေပြတာနဲ့ထုတ်လွှင့်ပေးသွားမှာပါရှင်တခါမြောက်ဦးမြို့နယ်ထဲမှာတိုက်ပွဲတွေကြောင့်ဒီလထဲမှာပဲအရက်သား6000ကျော်ဦးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတဲ့အကြောင်းရခိုင်အမျိုးသားပါတီစုံစမ်းရေးကော်မရှင်ကပြောပါတယ်နိုင်ငံတကာသတင်းတော်မှနားဆင်ရမှာကတော့အမေရိကန်ရဲ့2020အစိုးရအတုံးမှာတပ်တမန်ရေးနဲ့နိုင်ငံတကာအကူအညီအတွက်ငွေတွေကတန်းထောင်နဲ့ချီပြီးဖြတ်တောက်လိုက်တာအပေါ်မှာအဝေးပန်းခံနေကြရပါတယ်ဒီလိုသတင်းတော်တွေမတိုင်ခင်အခုရင်ဆုံးတော့ကြာသာပတေးနေ့ညနေခင်းထိတ်တဲရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသစင်အောင်တို့ပြောပြပါမယ်ရှင်
ကျန်ရင်းကပဲဗင်းစီဇော်လာနိုင်ငံကိုရောက်လာတဲ့ရုရှားစစ်ဘက်ကလူတွေပြန်ထွက်သွားဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ရုရှားလူတွေကိုဖျက်ချဖို့အမေရိကန်ကဗင်းစီဇော်လာတပ်ဖွဲ့တွေဆေးလုပ်ဖို့အစီအစဉ်ရှိသလားဆိုတဲ့သတင်းတစ်ယောက်ကမင်းမြန်ရမှာတော့ဖြစ်နေတဲ့နီးလန်းနေအားလုံးကိုစဉ်းစားမဲ့အကြောင်းလဲသမ္မတကအချင်းချင်းပြောခဲ့တာပါအမေရိကန်ရဲ့ယက်တိချင်းနဲ့ပတ်သက်လို့ရုရှားကကောင်းကောင်းနားလည်ထားတဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုသွားပါတယ်ဗင်းစီဇော်လာတပ်ကခေါင်းဆောင်လက်ဖြစ်ယာယီသမ္မတဖြစ်လဲကြီးညာထားတဲ့ဟွာဂွာဒိုရဲ့ဇနီးဖြစ်သူဖေဗီယန်နာရိုဇယ်လစ်နဲ့အတူအင်ပီရိုမှာသမ္မတထရန့်ကဒိန်းတောက်တီကိုတွေ့ဆုံခဲ့တာပါဗင်းစီဇော်လာတပ်ကခေါင်းဆောင်ရဲ့ဇနီးဖြစ်သူနဲ့တွေ့ဆုံခဲ့တဲ့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကတော့ဒီသတင်းပတ်ကောင်မှာရုရှားစစ်လေယာဉ်တွေဗင်းစီဇော်လာကိုရောက်လာတာမလိုလားအပ်တဲ့ရန်လိုတဲ့လုပ်ရပ်ဖြစ်နေတယ်ပြောဆိုခဲ့ပါတယ်ရုရှားအနေနဲ့နီကိုလတ်စ်မာဒူဆူရကိုထောက်ခံနေရပြီးအားလုံးကိုရက်ဆိုင်ပြီးဟွန်ကွာဒိုနဲ့အတူရက်တီဖို့လွတ်လပ်မှုတွေပြန်လည်ရရှိနိုင်မယ့်အချိန်ထိအမေရိကတိုက်နယ်ရောကမ္ဘာတဝန်းနဲ့ပါလက်တွဲသွားဖို့လည်းတိုက်တွန်းနေတာပါရုရှားနိုင်ငံကတော့ဗင်နီဇွဲလားနိုင်ငံမှာရုရှားရဲ့လူရည်တရားဥပဒေနဲ့အညီသာဖြစ်ပြီးတရားဝင်ဆူရတရားကလည်းသဘောတူလက်ခံတဲ့လူရည်ဖြစ်တဲ့အကြောင်းပြောဆိုလိုက်ပြီးအမေရိကန်ရဲ့တောက်ဆူချက်ကိုပယ်ချလိုက်တဲ့အကြောင်းရုရှားသတင်းဌာနတစ်ခုဖြစ်တဲ့ RIA ကဖော်ပြပါတယ်ရုရှားဆူရတော့ဗင်နီဇွဲလားမှာစစ်ပဆိုင်ရာဝန်ထမ်းတွေဆီလွတ်ထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မှတ်ချက်ပေးပြချဖို့လည်းညှင်းဆန်ထားပါတယ်
ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးနဲ့ပတ်သက်လို့ဗြိတိန်အစိုးရကတင်ပြခဲ့ပြီးလွှတ်တော်ကပယ်ချထားတဲ့အဆိုပြုချက်နှစ်ခုအပေါ်စဉ်းစားရွေးချယ်စရာနည်းလမ်း16မျိုးကိုဗြိတိရှ်လွှတ်တော်မှဗုဒ္ဓဟူးနေ့ကသဘောတူညီချက်မရဖြစ်ခဲ့ပြီးတဲ့နောက် Brexit အနာဂတ်အရေးဟာပိုပြီးတော့မရေမရဖြစ်လာပါတယ်ဝင်ကြီးချုပ်ထရီဆာမေက EU ကခွဲထွက်ရေး Brexit သဘောတူညီချက်ရအောင်မလုပ်နိုင်ခဲ့တဲ့အတွက်ဗြိတိန်လွှတ်တော်ကဒီတာဝန်ကိုလွှဲပြောင်းယူထားတာပါ Brexit အတွက်ရွေးချယ်စရာအစီအစဉ်16ခုကိုအမတ်တွေကြားဗုဒ္ဓဟူးနေ့ကစတင်အပြေရှာဆွေးနွေးခဲ့ပါတယ်ရွေးချယ်စရာ10ခုအထိစကားတင်ရွေးချယ်နိုင်ခဲ့ပြီးအမတ်တွေကြားမဲပေးဆုံးဖြတ်နိုင်ခဲ့ပေမဲ့ရွေးချယ်စရာအလုံးကိုဆန့်ကျင်ခဲ့ကြတဲ့အတွက်သဘောတူညီမှုမရပြန်ပါဘူးဝန်ကြီးချုပ်ထရီဆာမေက EU ခေါင်းဆောင်တွေနဲ့သူညှိနှိုင်းရယူထားတဲ့ Brexit အစီအစဉ်ကိုသာဗြိတိန်အမတ်တွေလက်ခံမယ်ဆိုရင်သူမှန်းထားတာထက်ပိုစောပြီးဝန်ကြီးချုပ်ယာဒူးကနေနှုတ်ထွက်ပြီးမယ်အကြောင်းဗုဒ္ဓဟူးနေ့ကပြောပါတယ
်။ထိုင်းနိုင်ငံမှာမကြာသေးခင်ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမေရလက်တွေကိုရန်လုံးပြည်ရေတွက်ပြီးစီးချိန်မှာစစ်တပ်နဲ့နှိစက်တဲ့နိုင်ငံရေးပါတီကထောက်ခံမဲ့အများစုရခဲ့ကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ်။စစ်တပ်နဲ့နှိစက်တဲ့ပြန်ပရချလက်ပါတီကထောက်ခံမဲ့ 8.4% နဲ့ထောက်ခံမှုအများစုရရှိခဲ့တဲ့အကြောင်းကော်မရှင်ရဲ့ဒုတိယအတွင်းရမှုချုပ်ကိတ်ဟွန်ဆေကဒီနေ့ပဲပြောဆိုလိုက်တာပါ။လွန်ခဲ့တဲ့9နှစ်လောက်ကစစ်တပ်ကအာဏာသိမ်းဖျက်ရှားခံရတဲ့အထက်ကတိုက်ခန့်ပူယော်တိုက်ပါတီကတော့ထောက်ခံမဲ့ 9.9% ရရှိကြောင်းလည်းပြောဆိုခဲ့ပါတယ်။မဲယူတဲ့အားလုံးကိုကြီးညာရခဲ့ပေမလဲတရားဝင်မဲရလိုက်ပြည်စုံလို့မေလ9ရက်နေ့ကျမှထုတ်ပြန်သွားမှာပါ။90နီးယား500ရှိတဲ့အောက်လွှတ်တော်အတွက် နိုင်ငံပါတီတီဗီက90နေရာဘယ်နှနေရာစီအနိုင်ရတယ်ဆိုတာကိုလည်းကော်မရှင်ကမထုတ်ပြန်သေးပါဘူး။မေယာလက်တီရလက်ရှိဝန်ကြီးချုပ်ပရွေချန်ဟိုချာအနေနဲ့လွတ်တော်မှာလူနည်းစုဖြစ်နေစားကောင်းစားနိုင်မယ်လေ။နောက်ပိုင်းမှာတော့တခြားပါတီတွေကပဲပြောင်းလာအောင်ဆွဲဆောင်ကောင်းဆွဲဆောင်နိုင်မယ်အလားအလာတွေလည်းရှိပါတယ်။လွတ်တော်ထဲမှာအများစုမဟုတ်ခဲ့ရင်တော့အစိုးရအနေနဲ့ဥပဒေပြဋ္ဌာန်းမှုကျိုးပမ်းရမှာအခက်အခဲတွေနဲ့လည်းကြုံရနိုင်ပါတယ်။ရွေးကောက်ပွဲစောင့်ကြည့်ကဲကဲပေါ်တစ်ခုဖြစ်တဲ့လွတ်လပ်တဲ့ရွေးကောက်ပွဲဆိုင်ရာအာရှခွင့်ရဲ့ ANFIE ကတော့မေယာလက်တီမှာမမှန်ကန်တဲ့အချက်လက်တွေကြီးကြီးတွေ့ရှိခဲ့ရကြောင်းနဲ့ရွေးကောက်ပွဲမှာကော်မရှင်ဟာတမတမကျအောင်မဆောင်ရွက်နိုင်ခဲ့တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါတယ်
။မြောက်ကိုရီးယားဟာအမေရိကန်နဲ့မိတ်ဖက်နိုင်ငံတွေအပေါ်နျူကလ িয়ার ဆိုင်ရာဘေးရန်အဖြစ်ဆက်ပြီးတော့ရှိနေသေးတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကအမေရိကန်တပ်တွေကိုဦးဆောင်သူကပြောလိုက်ပါတယ်။နျူကလ িয়ার လက်နက်ဖြုတ်သိမ်းရေးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းပေးထားခဲ့တဲ့ကတိအတိုင်းဆောင်ရွက်မနေပဲမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေနဲ့မစ်ဆိုင်းဒုံးတွေကိုဆက်ပြီးတော့ထုတ်လုပ်နေသေးတယ်လို့ဗိုလ်ချုပ်ကြီး Robert Abrams ကပြောပါတယ်။မြောက်ကိုရီးယားဘက်ကတိုက်ခိုက်မှုကိုအချိန်မီသတိပေးနိုင်တဲ့စနစ်အမေရိကန်မှာမရှိတော့သေးဘူးလို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လတုန်းကအမေရိကန်သမ္မတ Donald Trump နဲ့စင်ကာပူမှာတွေ့တဲ့အချိန်တုန်းကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးကိုရှေ့ရှုလုပ်ဆောင်သွားမယ်လို့ပြောခဲ့တာပါ။ပြီးခဲ့တဲ့လဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာခေါင်းဆောင်နှစ်ယောက်တွေ့ဆုံချိန်မှာသဘောတူညီမှုမရခဲ့ပါဘူး။မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးတဖြည်းဖြည်းချင်းလုပ်ဆောင်နေမှုအတွက်အမေရိကန်ကမြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးအောင်မှမဟုတ်ကြောင်းအမေရိကန်ဘက်ကပြောဆိုလိုက်ပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တဲ့မြန်မာဘာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီပြန်နိုင်ငံကကမ်းလွန်ပင်လယ်ပြင်မှာခေစေခဲ့တဲ့ရွှေပြောင်းနေထိုင်သူတွေပြန်ပြေးဆွဲသွားတဲ့ရင်းနှီးတင်တင်မော်ဒစင်းကိုအထူးစစ်ဆင်ရေးနဲ့ကတင်နိုင်ခဲ့တဲ့အကြောင်းမော်တာနိုင်ငံစစ်တပ်ကပြောဆိုလိုက်ပါတယ်။မော်တာကမ်းလွန်ရေမှန်30လောက်အကွာမှာ LW1 တင်မော်ကိုထောက်လန်းတွေ့ရှိခဲ့ပြီးနောက်နိုင်ပိုင်းတွင်းမှာပဲ Velta Tech မျိုးလိုစက်ကန်ကိုဒီကနေ့ဆက်ကပ်လာခဲ့တာပါ။တင်မော်ကပ္ပတိန်နဲ့အဆက်အသွယ်ရတဲ့အချိန်မှာတင်မော်ကသူ့အုပ်ချုပ်မှုအောက်မှာမရှိတော့ဘဲသူနဲ့သူတင်မော်သားတွေကလည်းမော်တာနိုင်ငံကိုဥတီမောင်းနေမှုပြန်ပြီးဆွဲသူတွေကအတင်းအကျပ်ချင်းချောက်ဖိအားပေးတာခံနေရကြောင်းအချိန်ချင်းပြောခဲ့တယ်လို့လည်းမော်တာစစ်တပ်ကပြောပါတယ်။သူစစ်စင်ရေးအဖွဲ့တင်မော်ဘော့ကိုဆင့်သက်နိုင်ခဲ့ပြီးနောက်ပိုင်းမှာတော့ကပ္ပတိန်လည်းတင်မော်ကိုအုပ်ချုပ်ခွင့်ပြန်ရခဲ့ပါတယ်။တင်မော်ကုန်းဘက်ပေါ်မှာတော့လက်နက်ကန်ဆောင်းလျှောက်တွေချထားပြီး Velta မျိုးကိုရောက်တဲ့အချိန်မှာတော့ရွှေပြောင်းနေထိုင်သူတွေကတချို့ကိုလက်ထက်ခတ်ခေါ်ဆောင်သွားခဲ့ပါတယ်။ရွှေပြောင်းနေထိုင်သူတွေကတော့မြေထဲပင်လယ်မှာအင်္ဂါနေ့ပါပဲကယ်ဆယ်ခဲ့တာပါ။နောက်ပိုင်းလီဗီးယားနိုင်ငံ Tripoli မြို့ကိုပြန်လည်ဥတီခုံမောင်းညမှာရွှေပြောင်းနေထိုင်သူတွေကစန့်ကျင်ကန့်ကွက်ခဲ့ရပြီးမော်တာနိုင်ငံကိုခီးစက်ဖို့ဖိအားပေးခဲ့ကြတာဖြစ်ပါတယ်။အရှေ့လယ်ပိုင်းအာရှနဲ့အာဖရိကတပ်တွေကတိုင်းနယ်ချီရဲ့ရွှေပြောင်းနေထိုင်သူတွေက2015ခုနှစ်ကစလို့ဥရောပကိုထွက်ပြေးဖို့ကြိုးပမ်းလာကြတာကဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပတိုင်းမှာအကြီးမားဆုံးဒုက္ခသည်ပြဿနာနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။
ပေါ်တာတာမျိုးလူပေါင်း35ယောက်တိတ်ဆုံးခဲ့ရတဲ့ပစ်ခတ်မှုနောက်ပိုင်းဩစတြေးလျနိုင်ငံမှာတနက်ကင်ဆောင်ခွေးနဲ့ပတ်သက်ပြီးတင်းကျပ်တဲ့စီးမင်းတွေချမှတ်တဲ့အပေါ်မစင်မချင်းပြောဆိုခဲ့တဲ့အတွက်လက်ရာဇွန် One Nation Party ခေါင်းဆောင် Pauline Hanson ဟာဝေဖန်ခံနေရပါတယ်။ကာတာအခြေစိုက် Al Jazeera ရုပ်သံလိုင်းကထုတ်လွှင့်တဲ့မှတ်တမ်းရုပ်ရှင်တစ်ခုအတွင်အထက်လွှတ်တော်အမတ် Pauline Hanson က1996ခုနှစ်တုန်းကဖို့တ်အာတာပစ်ခတ်မှုမှာအစိုးရကပူးပေါင်းကြံစီခဲ့သလားဆိုတာမသိငါစရာမေးခွန်းထုတ်စရာတွေအများကြီးရှိတယ်လို့သတင်းတောက်တယောက်ကိုပြောလိုက်တာကိုလှုပ်ဝဲကင်မရာကနေဖမ်းယူရလိုက်တာပါ။ Pauline Hanson ရဲ့ဒီရုပ်သံထွက်ပေါ်လာပြီးတဲ့နောက်ဝန်ကြီးချုပ် Scott Morrison ကမေလကျင်းပမဲ့အထွေထွေရွေးကောက်ပွဲစီးရင်မှာ One Nation Party ကိုအတိုက်ခံ Labour Party အောက်မှချက်ချင်းနေရာချပြီးတော့စီးရင်သွင်းလိုက်ပါတယ်။ Australia ရွေးကောက်ပွဲစနစ်အရမဲပေးရမယ့်ပါတီတွေကိုမဲဆန္ဒရှင်တွေအကြိုက်ပေါ်မူတည်ပြီးတော့အစဉ်လိုက်စီးရင်သွင်းတာပါ။ဒီရုပ်တံကလူတလူတီးဖြတ်ထားတာဖြစ်ပြီးသူ့ပါတီအနေနဲ့ဩစတြေးလျတနက်ကင်ဆောင်ခွင့်ဥပဒေတွေကိုဘယ်တော့မှနှိမ်ချစော်ကားပြောဆိုခဲ့တာမရှိဘူးလို့လွှတ်တော်အမတ် Pauline Hanson ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးကာကွယ်ပြောဆိုခဲ့တဲ့အပြင်ဩစတြေးလျမီဒီယာတွေကိုလည်းရှုံချပြစ်တင်ပြောဆိုခဲ့ပါတယ်။ပါတီစီးရင်မှာ One Nation Party ကို Labour Party အောက်မှာထားပြီးတော့တတ်မှတ်လိုက်တဲ့ဝန်ကြီးချုပ် Scott Morrison ကိုလည်းသူကအယူတယောက်အဖြစ်ဝေဖန်ထိုးနှက်ပြောဆိုခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာယာယီဆွေးအဖွဲ့စီပါကစ္စတန်ဝန်ကြီးချုပ်ရဲ့မှတ်ချက်ကိုတုံ့ပြန်တဲ့အနေနဲ့ ပါကစ္စတန်နိုင်ငံဆိုင်ရာတမကြီးကိုအာဖဂန်ကပြန်လည်ခေါ်ယူလိုက်တယ်လို့ပါကစ္စတန်ဒုတိယတမကြီးကိုလည်းဆင့်ခေါ်ပြီးတရားဝင်ကန့်ကွက်လိုက်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ရဲ့မှတ်ချက်ဟာအာဖဂန်နိုင်ငံပြည်ရေးကိုစွတ်ဖက်ရရောက်တဲ့အကြောင်းလဲပါကစ္စတန်နိုင်ငံဆိုင်ရာအာဖဂန်တမကြီးအတစ်ဖ်မာရှယ်ကအင်္ဂါနေ့ကပဲတူတာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။တာလီဘန်ပုံနေနဲ့ငင်းကြဲဆွေးနွေးမှုတွေမှာအထောက်အကူဖြစ်စေဖို့ကြားနေယာယီဆွေးရဖွဲ့တဲ့ကျောင်းပါကစ္စတန်ဝန်ကြီးချုပ်အမေရိကန်ကပြောဆိုခဲ့တယ်ဆိုပြီးဒင်းနေထွက်ပေါ်ခဲ့တဲ့ပေါ်အာဖဂန်နိုင်ငံကတုံ့ပြန်လိုက်ကြလဲဖြစ်ပါတယ်။တစံသူတွေအားလုံးပေါင်းဝင်ရှိပြီးလွတ်လပ်ပွင့်လင်းမြင်သာမှုရှိတဲ့ရွေးကောက်ပွဲတွေကိုကျင်းပပေးနိုင်တဲ့ကြားနေရည်အစိုးရတည်းရှိမှသာအာဖဂန်နိုင်ငံရဲ့ငြင်းငြိမ်းလုံခြုံရေးအအောင်မြင်လိမ့်မယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကသူရုံးခန်းမှာဒင်းတောက်တွေကိုပြောဆိုခဲ့တာဖြစ်တဲ့အကြောင်းလဲပါကစ္စတန်သတင်းစာ Express Tribune Pakistani ကဖော်ပြခဲ့တာပါ။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဝန်ကြီးချုပ်ရဲ့မှတ်ချက်ကိုလူရဆွဲဖော်ပြခဲ့ရတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။အာဖဂန်နိုင်ငံငင်းချမ်းရေးအတွက်အာဖဂန်နိုင်ငံကိုယ်တိုင်အကောင့်ထဲပေါ်လာကလွှဲလို့တခြားဘာရည်ရွယ်ချက်မှမရှိရကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ယာယီဆူရရဲ့အုပ်ချုပ်မှုအောက်ရွေးကောက်ပွဲကိုကျင်းပခဲ့တဲ့ပါကစ္စတန်နိုင်ငံရဲ့နမူနာကိုဝန်ကြီးချုပ်ကပြောဆိုခဲ့ရတာဖြစ်ပြီးအာဖဂန်နိုင်ငံရဲ့ပြည်တွင်းရင်းကိုစွတ်ဖက်ရရောက်တဲ့သဘောမျိုးလူရဆွဲမဖော်ပြကြဘူးလဲသတိပေးထားပါတယ်။အာဖဂန်နိုင်ငံရဲ့ဌာနပြောခွင့်ရသူကတော့ဒင်းနေမှာလူရဆွဲဖော်ပြတာမျိုးမဟုတ်ပဲပြည်တွင်းရင်းကိုစွတ်ဖက်တဲ့ပြောဆိုမှုသာဖြစ်တဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။
ဂိုလန်ကုန်းမြင့်ဒေသကိုအစ္စရေးပိုင်အဖြစ်သမ္မတထရမ့်ရဲ့ဆုံးဖြတ်သတ်မှတ်ချက်နဲ့အညီအမေရိကန်ဆိုရရဲ့ကမ္ဘာမြေပုံကိုပြင်ဆင်ထုတ်ပြန်သွားမယ်လို့အမေရိကန်ဆိုရကပြောပါတယ်။ဂိုလန်ကုန်းမြင့်ဒေသကိုအစ္စရေးအပိုင်အဖြစ်အတိမတ်ပြုကြောင်းသမ္မတထရမ့်ကမလ25ရက်နေ့ကလက်မှတ်ရေးထိုးအတည်ပြုခဲ့တာပါ။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့က VOA ပါရှန်ဌာနကမေးခွန်းကိုအီးမေးလ်ကတဆင့်အမေရိကန်နိုင်ငံသားကြီးဌာနကပြန်ကြားခဲ့တာမှာမလ25ရက်သမ္မတထရမ့်လက်မှတ်ရေးထိုးထားတဲ့ကြေညာချက်တွေနဲ့အညီမြေပုံကိုပြင်ဆင်ရေးဆွဲသွားမှာဖြစ်တယ်လို့နိုင်ငံသားကြီးဌာနပြောခွင့်ရကပြောပါတယ်။ဗုဒ္ဓဟူးနေ့နောက်ပိုင်းက VOA နဲ့တရားတွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့အီရန်နိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brian Hook ကအမေရိကန်ဆိုရကမြေပုံကိုပြန်လည်ရေးဆွဲပြီးအဆင့်တင့်ဖြစ်တာနဲ့အမြန်ဆုံးထုတ်ပြန်ပေးသွားမယ်လို့ပြောပါတယ်။မြေပြင်ပေါ်ကပဂရိအခြေအနေတွေအပြင်လုံခြုံစိတ်ချရတဲ့နေဆက်ဒေသရှိဖို့လိုတဲ့အစ္စရေးရဲ့လိုအပ်ချက်တွေနဲ့အညီမြေပုံကိုပြင်ဆင်ရေးဆွဲသွားမှာဖြစ်တယ်လို့လည်း Mr. Hook ကပြောပါတယ်ရှင
်။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မမြသင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေထုတ်လွှင့်ပေးမယ့်အထက်မှာတော့ရှမ်းပြည်နယ်ထဲမှာပတ်လည်ရိုက်နေတဲ့တိုက်ပွဲတွေအကြောင်းနဲ့စပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မှာအစိုးရတပ်မတော် RCSS ရှမ်းပြည်တောင်ပိုင်း SSPP ရှမ်းပြည်မြောက်ပိုင်းနဲ့ TNLA တအောင်းပလောင်ပူးပေါင်းတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတာအခုဆိုရင်တပတ်လောက်ကြာမြင့်လာနေပြီးဒီကနေ့ဖြစ်တဲ့တပ်မတော်က SSPP TNLA ပူးပေါင်းတပ်ကိုလေရင်နဲ့ပါတိုက်ခိုက်နေတဲ့အကြောင်း SSPP ကပြောပါတယ်။တပ်မတော်ပြောခွင့်ရသူကတော့သူတို့တပ်စခန်းတွေကိုပူးပေါင်းတပ်တွေကစတင်တိုက်ခိုက်လာတာဖြစ်တဲ့အကြောင်းပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေရှော့ချဖို့အတွက်ဆွေးနွေးခဲ့တဲ့အချိန်မှာပဲနမ်တူမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်လာနေတာပါဒီဒေသအတွင်းတိုက်ပွဲတွေဟာအစောပိုင်းကရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တအံမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ပူးပေါင်းတပ်ဖွဲ့တွေအကြားဖြစ်ပွားခဲ့ရာကနောက်ပိုင်းမှာအစိုးရတပ်မတော်နဲ့ပူးပေါင်းတပ်တွေအကြားမှာပါဖြစ်ပွားလာတာပါလက်ရှိတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို SSPP ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်တန်းအောင်ကအခုလိုပြောပါတယ်
။ဟုတ်တိုက်ပွဲဖြစ်နေတာကအစကတော့ထောင်ခါရပါလေ RCSS နဲ့ကျွန်တော်တို့အဖွဲ့နဲ့တိုက်နေတာတိုက်ပွဲကကျေပြန့်လာတော့လောဟမ်းဖကလောဟမ်းကဖြစ်တယ်။အဲဟိုတက်မတော်ကဝင်လာတယ်ဟိုဒီနေ့ပေါ့လေဒီနေ့ပေါ့အဲတက်မတော်ကနေလေနဲ့လာတိုက်တယ်။မနေ့ကလည်းဒီကမ္ဘောဒီးယားကျွန်တော်တို့အဖွဲ့နဲ့တိုက်ပွဲနဲ့ကျင်းပဖြစ်တယ်ကြ။ကမ္ဘောဒီးယားတိုက်ပွဲရင်ဆိုင်ဖြစ်တဲ့နေရာမှာကျွန်တော်တို့ပတ်ဆုတ်ထားတယ်။ညမှသူကလည်းဟိုတရားငါမမနဲ့နမ်းထူနေတယ်ဒီနေ့လည်းတမင်ကုန်ထူနေတယ်ကြ။အခုကြည့်ဆိုရင်ခြေလုံးတော့ရှိပြီ
။တမ်မရောပါဝင်လာတဲ့အပေါ်မှာ SSPP ဘက်ကအခုလိုဆွဆွဲထားပါတယ်
။ကျွန်တော်တို့အစည်းအဝေးတိုက်ပွဲဖြစ်တယ်လေဘယ်နေနေကျန်းလာပြီဆိုရင်တက်မတော်ရဲဝင်လာလေဝင်လာပြီးတော့ပြောမယ်ဆိုရင်တော့ဒီအစည်းအဝေးဆက်ကဝင်ကြည့်မဲ့သဘောရှိတယ်ဗ
ျ TNLA တန်းပလောင်တက်ဖွဲ့ကတက်မတော်ကထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားကြောင်းနဲ့ဒီကနေ့တက်မတော်ကစီရဟတ်ရင်တစင်းနဲ့လာရောက်တိုက်ခိုက်ကြောင်းသတင်းထုတ်ပြန်ထားပါတယ် တက်မတော်သတင်းမှန်ပြန်ကြားရေးကော်မတီအတွင်းရင်မူဗိုလ်မှူးချုပ်ဇော်မင်းထွန်းကနမ်တူမျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီး VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ နေ့လေတဲ့နှစ်နာရီလောက်မှာဇလုစီရလုံရေးအဖွဲ့တစ်ဖွဲ့ကိုအဲဒီ TNL နဲ့ SSD SSD ကြီးပူးပေါင်းဖွဲ့အားဖြင့်ပြစ်ခဲ့တာတည်ပြစ်ခတ်တော့အဲ့မှာတိုက်ပွဲဆက်ဖြစ်ပါတယ်အစားပြေလို့ရလက်ခွန်ရည်နေနေလည်းညနေမှာလည်းဆက်ပြီးဖြစ်နေပါတယ်ဆက်တိုက်ချင်းတဲ့အုံကံတော့မဟုတ်ဘူးဆက်ချောင်းနေမှာလည်းကျွန်တော်ခဏကြီးလောက်ဖြစ်တယ်လက်ခွန်နေမှာလည်းနေခြင်းပိုင်းမှာတနားကြီးဘွယ်လောက်နေတာဖြစ်တယ်ညနေပိုင်းမှာလည်းတနားကြီးလောက်ဖြစ်တယ်ခင
်ဗျတမရော်အနေနဲ့တစ်ဖက်ဖက်ကိုကူညီတာမရှိကြောင်းလည်းအခုလိုဆက်ပြောပါတယ
်တကတော့ငရကမှာပါလေတာကြောင်းမရှိအဲ့ဒီဖွဲ့နယ်လည်းကျွန်တော်ကဒါမကြခင်ရပိုင်းတွင်မှာအစီအစက် SSA နဲ့ပေါ့SSPB နဲ့ကိုကျွန်တော်တို့ဒီမှာနေပြီးတော့မှ NRPC ရောကျွန်တော်ရှင်းဦးဖွဲ့နဲ့ကိုဆွေးနွေးပြီးပြီ။အဲဒီဆွေးနွေးပွဲရတဲ့အတိုင်းမထပ်တိတဲ့ခါများရစေရီတို့သူတို့ချင်းဆွေးနွေးမယ်ဆိုတဲ့ဟာကိုညဉ့်ညံကောင်းဆက်ပေါ်နိုင်တော့ဒေတာပို့ပေးကြအကျိုးဖြစ်တယ်။သို့တော့အဲ့ဒီဒေတာကလည်းကျွန်တော်ပြည့်တဲ့အတိုင်းလမ်းပြီးဆန်ဆန်တက်မှလည်းစစ်ပေးရှောင်းဒီများနေဒီလူသက်တော်ထောက်ခါရအောင်
။စစ်ပေးရှောင်းတွေကိုကူညီနေတဲ့ဒေတာကန်တူကတော
့စစ်ရှောင်းတွေကြတော့တိုက်ပွဲနေရနီးနာမိုင်းမှုဆန်ခါလုံးမိတ်ကြီးပါပေါ့အဲ့ဒါဒီမန်ဆန်ကြီးလာတဲ့ပဲရှိတယ်ဟိုတောင်ဘက်ဟိုပန်လုံးရွာကိုလည်းရှောင်ထွက်သွားတာလည်းရှိရမှာတမန်မနေ့တော့အထီတော့ဆစ်ရှောင်က130 140လောက်ထိရှိတယ်မြတ်ဟုတ်ကဲ့ဒီအခုအတော်ပြန်တော့ပြန်တိုးများလာပါလိမ့်မယ်မြတ်ခင်ဗျားတော့ကျွန်တော်ကောက်နေတော့မှာပါခင်ဗျာဟုတ်
လက်ရှိတိုက်ပွဲတွေဟာနမ်တူတီဘောကာလန်ပတ်ဝန်းကျင်မှာဖြစ်ပွားနေတာကြောင့်တခါတရံမှာကာလန်ပိတ်တာတွေဖြစ်ခဲ့ကြောင်းလည်းပြောပါတယ်တမရော်ကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဒေသ၅ခုမှာစစ်ရေးလှုပ်ရှားတာတွေရပ်ဆိုင်းကြောင်းကြီးညာပြီးကျိုင်းသားလက်နက်ခိုင်တပ်ဖွဲ့တွေကိုငင်းချရေးအတွက်ဆွေးနွေးဖို့ကမ်းလှမ်းခဲ့ပါတယ်။ဖေဖော်ဝါရီနဲ့မတ်လအတွင်းမှာတမရော်နဲ့ရှမ်းတပ်ဖွဲ့နှစ်ဖွဲ့တီးခြားစီတွေ့ဆုံပြီးတိုက်ပွဲတွေလျှော့ချရေးရှမ်းတပ်တွေအကြတိုက်ပွဲတွေရပ်ဆိုင်းဖို့တမရော်ပါဝင်ပြီးသုံးပွင့်ဆိုင်တွေ့ဆုံရေးစတာတွေကိုဆွေးနွေးခဲ့ပါတယ်။ဒီလ21ရက်နေ့မှာ RCSS က SSPB နဲ့တိုက်ခိုက်တာတွေရပ်ဆိုင်းကြောင်းကြေညာခဲ့ပြီးမှအခုလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပ
ါ ကိုမိုးစောစုံစမ်းတင်ပြခဲ့တဲ့ရှမ်းပြည်နယ်ကတိုက်ပွဲတွေသတင်းကနေပြီးအခုရခိုင်ပြည်နယ်ဘက်ကစစ်ဘေးရှောင်ထုတ်ခတဲ့တွေဘက်ကလည်းအလှည့်ပေးကြပါလေမြောက်မြွနယ်အတွင်းမှာဒီလပိုင်းအတွင်ဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုတွေရှိခဲ့ပြီးမြောက်ဦးဒေသခံ6000ကျော်အိုးအိမ်ဆုံးခွာတင်းရှောင်ခဲ့ရတယ်လို့ဒေသတွင်းကွင်းစင်းလေ့လာနေတဲ့ရခိုင်မျိုးသားပါတီစုံစမ်းရေးကော်မရှင်ကပြောပါတယ်။အေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာအစိုးရတပ်တွေကြားတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတာကြောင့်ထိခိုက်ဒေဆုံးမှုတွေနဲ့စစ်ဘေးရှောင်သူတွေပိုများလာတယ်လို့လည်းဆိုပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
ရခိုင်မျိုးရပါတီ AMP ကနေစစ်ဘေးတန်ကြောင့်အရဖက်ပြည်သူတွေထိခိုက်နေတာဆုံးဖြတ်မှုစစ်ဘေးတိမ်းရှောင်လေရမှုရှေးဟောင်းရင်ကျမှုအမွေနှစ်တွေထိခိုက်နေမှုနဲ့ပတ်သက်ပြီးစုံစမ်းမှုကော်မရှင်တရဖွဲ့စည်းပြီးတရပိုင်းမှာမြောက်ဦးမြို့နယ်တွင်ကွင်းစင်းလေ့လာခဲ့ပါတယ်။တရပိုင်းတွင်မြမသမတော်နဲ့ရခိုင်သမတော် AA တို့စစ်ရေးတိမ်းမှနေမှုအခြေအနေကြောင့်မြောက်ဦးမြို့နယ်တစ်ခုထဲမှာတေဆုံတန်ရာရသူနဲ့အဖမ်းခံရသူအရသာဦးရင်50ကျော်ရှိနေတယ်လို့စုံစမ်းရေးကော်မရှင်ဥက္ကဋ္ဌရခိုင်မျိုးရပါတီဒုဥက္ကဋ္ဌတော်အင်းလူစိန်ကပြောပါတယ်။
ဒီကနေ့ကလည်းဖန်စီကားရတဲ့ယူဆောင်တာနဲ့ဒီမလို့ရေဘူးရအားလုံး50ကျော်လောက်ရှိတယ်။ဒီဆက်ကနေကတော့အစတော့မသိဘူးနောက်တော့ဖန်ထားတဲ့ရင်းစကားမှရှိတယ်။အစ်စ်တွေကိုပို့လိုက်ပြီးစသဖြင့်အတင်းရမျိုးပဲပေါင်းမှမသိဘူးဖန်သွားတာတော့ပြီးလိုက်တယ်
။မြောက်ဦးမြို့နယ်တွင်စစ်ဘေးရှောင်ရွာသားဦးရေကတော့6000လောက်ရှိနေတယ်လို့ဒေါက်အင်းလူစိန်ကဆက်ပြောပါတယ
်။မြောက်ဦးမြို့နယ်ပြီးမှဆို6000ကျော်လောက်ရှိအဲ့မှာအထူးသဖြင့်ရေကင်းကြီးရေကုန်ဆောင်ကြီးကလေးတွေနောင်ကျန်းတွေအသက်ကြီးတွေအိုးတွေအများကြီးပါတော့ဒီမှာပြည့်ခဲ့တာခြေရောင်မှာလည်းဒဏ်ရာရတဲ့လူတွေရှိတယ
်မြောက်ဦးမြို့တွင်ဒီလ15ရက်နေ့နဲ့18ရက်နေ့တွေကမြို့တွင်ပြစ်ခတ်မှုတွေကြောင့်လူနေအိမ်တွေဒေသခံပြည်သူတွေသမိုင်းဝင်သာသနိကအဆောက်အုံပျက်စီးမှုတွေရှိနေခဲ့တာပါဒီဖြစ်စဉ်ဟာအေအေဖွဲ့ကနေမြို့တွင်အဆောက်အုံပေါ်နေရာယူပြီးလုံခြုံရေးယူရာကနေပြန်လာတဲ့တပ်မတော်စစ်ကြောင်းကိုပြစ်ခတ်လို့ဖြစ်ပွားရတယ်ဆိုပြီးတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်အနောက်ပိုင်းဆိုင်စေတနာချုပ်တမတော်ပြောရေးစီဝေးရှိသူဘူမူကြီးဝင်းစောဦးကတော့အေးအေးလေးနဲ့မြို့ပေါ်မှာစိုက်ကွက်ဖော်လာလို့စိုက်ပွဲဖြစ်ပွားခဲ့ကြောင်းအခုလိုပြောပါတယ်
။တော်ရီထဲမှာစိုက်ကွက်မပေါ်ဘဲနဲ့အခုမြို့တွေပေါ်မှာကြောင်းနေပြီးတော့မှစိုက်ကွက်ပေါ်တယ်။ဂျာဒီတမင်အန်ပြီးပြီးတော့မှဒီကွန်ထဲကိုရောက်အောင်တမင်ဆင်တယ်လို့ပဲကျွန်တော်တို့ခင်တယ်။ကျွန်တော်တို့ဒီအကြောင်းပြချက်မရှိဘဲနဲ့တမင်တက်တဲ့လုံပြပြီးဖြစ်တာဆိုတော့ဒီမှာတာဝန်ကဒေသတကြီးအေဂျင်စီစီသူတို့ရဲ့အတော်ဝင်စီစဉ်ကာကွယ်ရေးအတွက်ကျွန်တော်တို့ရဲ့အဓိကတာဝန်ကဒီဟာကိုပဲလုပ်တာဒီလိုလုပ်တဲ့လူကဒါကိုပြည့်စုံအောင်တော့မလုပ်ဘူးဆိုတော့အေဂျင်ကျွန်တော်အာမခံပြောရဲ
เอ้ยพ่อก็รอตั้มรอไปก็สุดใจเจ้าตัวลูกอายาตาผีดูดีบ่เป็นมาซาตาแค่นี้ได้ไม่ใช่ยังเจ้าสุดท้าบาร์เลยยาอุ้มโยนเองกุ้งเส้นลีลานี่แหละสงสัยยี่ก็ไม่ใช่อุกตาโตเอ็นุเซงก็รอตุยตุยสิเชกุคุลูกเบียวบาร์เลยยาอุ้มโยนเองมาเลยแต่ที่ป้าต้องมีอะไรจะกูได้ทันซาสุเลยดีเลยเราทำห้องเนี่ยเอ็นยาอุ้มก็เอ็นชุดก็จะมีเลยเดี๋ยวจะมีอะไรนั่งช้าตาลุยก็รอว่าจำเราให้ดูได้ยี่เด็กก็
ที่ใต้บัวจับเปิดดูเนี่ยใต้ปีจ่ายวาระง่ายขนาดยอดเท่ามันนี่เย็บสัตว์ที่เราออกพิคดานี่มันชิลล์วุ้นสุดานี่ก็รอที่มารู้คงจะนี่แหละสัญญาเรื่องอะไรที่อะไรที่ใครมีรับปากที่สงสัยยี่ก็ไม่ใช่กันนี่สุสานยังทำยังเชื่อเลยดีกูเสียงกันจะมาพบยาบีมาจ้างเข้ามาทบยันตัวมาที่บาร์เลยที่กันนี่มันเป็นการที่ใครมีเนี่ยยี่ได้ทำอยู่เนี่ยไปดูจีวานี่กูองค์เป็นต้องนำไปมายี่มาทำรอเนี่ยยี่ใครทำรอเอี๊ยดูใต้บัวคลิปว่าเขียนบาร์เลย
ที่ใต้บัวจับไปดูเนี่ยใต้ปีจ่ายวาระง่ายขนาดยอดเท่ามันนี่เย็บสารินเจ้าเนี่ยพงศ์จีเจ้าหนึ่งมาใต้เสาหนึ่งจ่ายยาเรลูไปดูจีว่าโอชูยิมูอุโมงค์การหลังก็คู่ลูกเบียวบาร์เลยกูดูชิบะมากว่าองค์จีตรงกันมาเจอตรงกันมาเรียลลูมีชิบูก็เรื่องนี้จีเนี่ยบาร์เลยว่าเรื่องนี้คนนี้บาร์เลยยอดเงินที่มีที่ดูว่ามีว่าจะคงจะสามเงินจะอะไรมาคุ้มเงาบุ
แค่จะอยู่ว่าปีกที่เอาเด็กคนที่เข้ามาอยู่ได้หรือว่าอ่านง่ายใช่หรือว่าชิเนี่ยแล้วชีจะขันบินเนี่ยด้วยมั้ยยี่มาตั้มร้อนเนี่ยยี่ใครตั้มร้อนอีรู้จักไต้ปุ่นเรื่อยๆนี่เดี๋ยวยี่ขันบินเนี่ยมีอู่จังโตเมียนบุรีจังยี่ได้จังเนี่ยปุ่นจะยุ่งยุ่งเนี่ยช่างยุ่งเนี่ยมาสิบปีสิบสองสุขาเดชกันบ้างต้องสิต้องคุ้มสิละกันลูกสิบปีสิบสองสุขาเดชนัดต้องเนี่ยยาจ่อสิเนี่ยบีพี่ป่าเลยครับเนี่ย
ยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงยังไงย ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တို့ဒီနေ့ကျွန်တော်တ
VOA American တန်ကနေတရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။လာမယ့်စနေညတရိုက်လေးလိုင်းအစီအစဉ်မှာလည်းပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေ။အမေရိကန်ပြည်ထောင်စုရဲ့2020အစိုးရအသုံးစရိတ်ထဲမှာတန်တမန်ရေးရာနဲ့နိုင်ငံတကာအကူအညီထောက်ပံ့မှုအသုံးစရိတ်တန်ပေါင်းထောင်နဲ့ချီပြီးတော့ဖြတ်တောက်ထားတဲ့အပေါ်မှာလွှတ်တော်အမတ်တွေပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။နိုင်ငံသားရေးဝန်ကြီး Mike Pompeo ကတော့သမ္မတ Donald Trump အဆိုပြုထားတဲ့အသုံးစရိတ်လျှော့ချမှုကိုအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှဗုဒ္ဓဟူးနေ့ကကျင်းပတဲ့ကြားနာပွဲအတွင်းခုခံထွက်ဆိုသွားခဲ့ပါတယ်။ဒါပေမဲ့လွှတ်တော်မှာမဲခွဲဖို့အသုံးစရိတ်မူကြမ်းကိုတင်ပြတာနဲ့ပယ်ချမယ်လို့ကော်မတီဥက္ကဋ္ဌကပြက်ပြက်သားသားပြောထားတဲ့ကြောင် VOA ရဲ့နိုင်ငံခြားရေးဌာနဆိုင်ရာသတင်းတောက်စန်တီစိန်ကသတင်းပေးပို့ပါတယ်မဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင
်အမေရိကန်ဆိုရအဆိုပြုထားတဲ့2020ခုနှစ်အတွက်အသုံးစရိတ်မှာနိုင်ငံတကာအထောက်အပံ့နဲ့တန်တမာအသုံးစရိတ်ဒေါ်လာ17ဘီလီယံဖြတ်ထုတ်ထားတဲ့ကိစ္စကိုအောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှဗုဒ္ဓဟူးနေ့ကလုပ်တဲ့ကြားနာပွဲအတွင်းမှာအထူးအာရုံစိုက်ဆွေးနွေးခဲ့ကြပါတယ်ဖြတ်တောက်ထားတဲ့အသုံးစရိတ်တွေထဲမှာဒုက္ခတွေပြန်လည်နေရာချထားရတဲ့အသုံးစရိတ်ကမ္ဘာတဝန်းကျန်းမာရေးစောင့်ရှောက်မှုအတွက်ပေးတဲ့အသုံးစရိတ်တို့အပြင်တခြားအထောက်ပံ့ကူညီမှုတွေပါဝင်ပါတယ်ကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ရောကော်မတီဝင် Republican အမတ်တွေပါအခုလိုဖြတ်တောက်မှုကိုကန့်ကွက်ပြောကြားခဲ့ကြပါတယ
် His budget in my opinion signals to the world that the Trump foreign policy is one of disengagement of pulling back from places where American leadership is needed the most
ဘာကြီးနဲ့ကင်းကွာတဲ့ Trump ရဲ့နိုင်ငံရေးမူဝါဒကိုဒီ budget အသုံးစရိတ်ကပြလိုက်တာလို့ကျွန်တော်ကတော့မြင်ပါတယ်။အမေရိကန်ရဲ့ဥဆောင်မှုအလို့အဆုံနေရာတွေကနေနောက်ဆုတ်လိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံ၊ရုရှားနိုင်ငံ၊အီရန်နိုင်ငံတို့လိုကျွန်တော်တို့နဲ့တမိုးထားမှုချင်းမတူတဲ့နိုင်ငံတွေကနောက်ဆုတ်လိုက်တဲ့အမေရိကန်နေရာမှာပျော်ပျော်ကြီးဝင်ပြီးနေရာယူသွားကြပါလိမ့်မယ်။
အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်အမတ် Elliot Engel ဖြစ်ပါတယ်။ budget mujang ko mae khwe ati pyu bo hlut daw sa u ko yauk la da ne pe cha pi da phit ma be lo le tu ka pyo cha ge ba de comedy win republican amat michael mccall ga le atong sei twi phat taw da cha ye shi a chou set twi shi la le me lo cha na bwe ma pyo twa ba de
however I do agree with the chairman I believe that certain cuts have unintended consequences that cost us more in the long term This is especially true of cuts.
ဥက္ကဋ္ဌပြောတာကိုကျွန်တော်လည်းသဘောတူပါတယ်။အထူးအသုံးစရိတ်ဖြတ်တောက်မှုတွေကနေဖြစ်လာမဲ့ UN မှထားတဲ့အကျိုးဆက်တွေကရရှိမှာအမေရိကန်အတွက်ပိုတောင်ထိခိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။အထူးသဖြင့်အရေးကြီးတဲ့လူသားချင်းစာနာတဲ့အထောက်ပံ့တွေဒီမိုကရေစီကိုမြင့်တင်ပြီးဆောင်ရွက်တဲ့ဖွံ့ဖြိုးတိုးတက်ရေးကူညီထောက်ပံ့မှုအစည်းအဝေးတွေစီးပွားရေးတိုးတက်အောင်ကူညီတဲ့အထောက်ပံ့တွေကျန်းဖတ်ဝါဒနဲ့အကျန်းဖတ်ရန်ရှိတဲ့နေရာတွေမှာတည်ငြိမ်စေရေးအတွက်ထောက်ပံ့ကူညီနေတဲ့ဘဝရှင်သန်စေရေးအကူအညီတွေကိုဖြတ်တဲ့အတွက်အကျိုးဆက်တွေဖြစ်လာပါလိမ့်မယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတော့ရှိလာနိုင်တဲ့ရန်တွေကိုသိပေမဲ့အမေရိကန်အခွန်ထမ်းပြည်သူတွေဝင်ပြီးနေတဲ့အပေါ်အစိုးရကထည့်တွက်ရမယ်လို့ခုခံပြောဆိုသွားပါတယ်
။ We'll make sure that China and Russia cannot gain a strategic advantage in an age of renewed great power competition.
အာဏာအားပြိုင်မှုတွေပြန်ကြည့်နေတယ်။ရုပ်နယ်ရုရှားတို့ဘက်ကမဟာဗျူဟာအရအသာစီးမရအောင်အမေရိကန်ကအတိအကျဆောင်ရွက်ပါမယ်။နော်ကိုရီးယားကနျူကလ িয়ার ဖြတ်သိမ်းရေးကိုအပြီးတိုင်အပြည့်အဝလုပ်လာတဲ့အထိအမေရိကန်ကဆက်လုပ်သွားမှာပါ။ဗင်နီဇွဲလားနိုင်ငံမှာဒီမိုကရေစီပြန်ရအောင်ငြင်းငြင်းချမ်းချမ်းကြိုးစားနေကြတဲ့ဗင်နီဇွဲလားပြည်သူတွေကိုဆက်ပြီးထောက်ခံသွားမှာပါ
။ဗင်နီဇွဲလားမှာဒီမိုကရေစီအခုအပြောင်းအထွက်အားပေးကူညီသွားမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးပွန်ပေယိုကအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဌာနဝင်မှပြောကြားသွားပါတယ်။မဆုမြတ်မွန်ပြောပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့် VOA ရဲ့ညပိုင်းအစီအစဉ်တွေမှာတော့ကျန်းမာရေးမြမရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစားတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 32 58တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုကြာသပတင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
အချာရင်းငါပဲဗင်နီဇွဲလားနိုင်ငံကိုရောက်လာတဲ့ရုရှားစစ်ဘက်ကလူတွေကိုပြန်ထွက်သွားဖို့တမန်တော်နဲ့ထရန့်ကပြောဆိုလိုက်ပါတယ်ရုရှားလူတွေကိုဖယ်ရှားဖို့အမေရိကန်ငါဗင်နီဇွဲလားကိုတပ်ဖွဲ့ဆေးလုပ်ဖို့အစီအစဉ်ရှိသလားဆိုတဲ့ဒဏ္ဍာတယောက်ရဲ့အမေကိုတော့ဖြစ်နိုင်တဲ့နည်းလမ်းတွေအားလုံးကိုစဉ်းစားသွားမယ်အကြောင်းလဲတမန်ကအချိန်ချင်းပြောဆိုသွားခဲ့တာပါထိုင်းနိုင်ငံမှာမချာသေးရင်တော့ကျင်းပခဲ့တဲ့ထရူရွေးကောက်ပွဲမဲရလက်တွေကိုရန်လုံးပြည်ရေးထွက်ပြီးစီးသွားခြင်းမှာပဲစစ်တပ်နဲ့နှိစက်တဲ့နိုင်ငံရေးပါတီကထောက်ခံမယ်အများစုရတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာပါတယ်စစ်တပ်နဲ့နှိစက်တဲ့ Plan Pracha လက်ပါတီကထောက်ခံမယ် 8.4 သန်းနဲ့ထောက်ခံမှုအများစုရရှိခဲ့ပြီးလွန်ခဲ့တဲ့9နှစ်လောက်ကစစ်တပ်ကအာဏာသိမ်းဖယ်ရှားခံရတဲ့အဓိကအတိုက်ခံပူရတိုင်းပါတီကတော့ထောက်ခံမယ် 9.6 သန်းရရှိခဲ့တဲ့အကြောင်းကော်မရှင်ရဲ့ဒုတိယတွင်းမှုချုပ်ကဒီနေ့ပဲကြေညာလိုက်တာပါဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံထွက်နှုတ်ထွက်ရေးနဲ့ပတ်သက်လို့ဗြိတိန်အစိုးရဘက်ကတင်ပြထားပြီးလွှတ်တော်ကဖယ်ချထားခဲ့တဲ့အဆိုပြုချက်နှစ်ခုပေါ်စဉ်းစားရွေးချယ်စရာနည်းလမ်း16မျိုးကိုဗြိတိန်လွှတ်တော်မှာဗိုလ်ထုံးတွေသဘောတူညီချက်မရဘဲဖြစ်ခဲ့ပြီးတော့နာဂတ်ရေးရလည်းပို့ပြီးတော့မြင်းများဖြစ်လာနေပါတယ်။ဝန်ကြီးချုပ်ထရီဆာမေကတော့ EU ကခွက်ထွက်ရေးအတွက်နောက်ထပ် PRP ကြိုးပမ်းနေဆဲဖြစ်ပါတယ်။လီဗျားနိုင်ငံကကမ်းလွန်ပြည်လည်မှာခေစေခဲ့တဲ့ရွှေပြောင်းနေထိုင်သူတွေပြန်ပြီးဆွဲဆောက်တဲ့ရေနံတင်သင်္ဘောတစ်စင်းကိုအထူးစစ်ဆင်ရေးနဲ့ကတင်နိုင်လိုက်တဲ့အကြောင်းမော်တာနိုင်ငံစစ်တပ်ကပြောဆိုလိုက်ပါတယ်။မော်တာကမ်းလွန်ရေမိုင်30လောက်အကွာမှာ Air Heblu 1သင်္ဘောကိုထောက်လန်းတွှေ့ရှိခဲ့ပြီးတဲ့နောက်နိုင်တိုချာအချိန်တွင်းမှာပဲဗလက်တာမျိုးတော်စစ်ကမ်းကိုဒီနေ့ပြန်လည်ဆက်ကပ်လာခဲ့တာပါ။သင်္ဘောကပ္ပတိန်နဲ့ဆက်သွယ်ရတဲ့အချိန်မှာသင်္ဘောကသူ့အုပ်ချုပ်မှုဥက္ကမမရှိတော့ဘူးလို့လည်းစစ်တပ်ကပြောတဲ့အကြောင်းမော်တာစစ်တပ်ကပြောဆိုထားပါတယ်။
မလ20ကြာသပတေးနေ့ညနေ28ရက်ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဂျိုဂိလ်ဖြစ်ပါတယ်ရှင်အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOE သတင်းရှင်များနဲ့တကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington, this is VOA.